နိုင်ငံကအတိမတ်ပြုကိုဗစ်တောက်ဆေးစုကိုမြန်မာပြည်တွင်းမှာထုတ်လုပ်လိုက်တဲ့သတင်းဖြစ်ပါတယ်။အမေရိကန်မတ်ကုမ္ပဏီထုတ်ကိုရိုနာဗိုင်းရပ်စ်ပြန်ပွားမှုရှော့ချရေးမန်နိုဖီယာရာဗီယာဆေးကိုရန်ကုန်မြို့မှာထုတ်လုပ်ပြီးတော့ဒီမြန်မာပြည်တွင်းမှာဈေးချိုချိုနဲ့ရောင်းချနိုင်ခဲ့တယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းထားတာကိုကိုဝင်းမင်းကပြောပြပါလိမ့်မယ်ခင်ဗျာ။
ဟုတ်ကဲ့ Cheetah စိတ်အမည် Morning Pet နဲ့ထုတ်တဲ့ဒီစင်စပင်ထုတ်လို့ရောင်းချနိုင်ဖို့ကိုဒေါက်တာစောနေလေတာ
COVID Pet Wave အပြီးမှာကျမတို့မြန်မာနိုင်ငံမှာ Delta မှာပြည်သူတွေအများကြီးပဲကြုံတွေ့လိုက်ရတဲ့အတွေ့အကြုံအားဟာတိရေပေါ့နော်အဲအကြောင်းလို့ဒီဆေးကတော့မရှိဖြစ်လို့အပ်တယ်ပေါ့နော်ဒီအင်ဖို့ကိုပဲညှိခိုးနေမယ်ဆိုရင်ဒီပြည်သူတွေတုံ့ဆွဲဖို့အတွက်ဆေးရောင်းချဖို့ရရှိရပေါ့နော်ဒါကြောင့်မို့ကျမတို့စူးစမ်းထုတ်မှရမယ်ဆိုပြီးကျမတို့ရဲ့ Pacific Medical Industry ဆက်ရုံက Scientist တွေပေါ့ကျမတို့ပြည်ပပညာရှင်တွေကိုလည်းခေါ်ပြီးတော့ sensor research and development တွေလုပ်ပြီးတဲ့အခါမှာ molnupiravir 200 mg ထုတ်နိုင်ခဲ့ပါတယ်။ပြီးကြတဲ့နှစ်အကုန်ပိုင်းမှာပဲအစားအသောက်နဲ့ဆေးဝါးကုကဲဦးစီးဌာနကိုတင်ပြဖြောက်ထားခဲ့ပါတယ်။ဒီ February 6ရက်နေ့မှာပဲကျွန်တော်တို့ခွင့်ပြုချက်ရရှိတဲ့အတွက်ကျွန်တော်စတင်ကြောင်းချနေပါပြီရှင်။ပြည်သူတွေဒေနုံသရက်တာနဲ့အမခန့်ကျော်ရှိတဲ့ဆေးကိုသုံးဆနိုင်အောင်ဆိုပြီးတော့ကျွန်တော်တို့3,900နဲ့တပူးကိုပေါ့နော်စပြီးတော့ရောင်းချနေပါတယ်။ဆရာဝန်ဆင်းရဲစာနဲ့သုံးဆရတဲ့ဆေးဖြစ်တဲ့အတွက်ကြောင့်မို့ဆရာဝန်ရဲ့ဆင်းရဲစာနဲ့ပြတာပြီးတော့ဆရာဝန်ညွှန်းတဲ့ဒုစတိုင်းကျွန်တော်ရောင်းချပေးနေပါတယ်ရှင်။
ဒါအပြင်ဒီဆေးရဲ့အရေးသွေးခိုင်မာမှုကိုမေးရမှာလဲဒေါက်တာစောနေနေတာ
။မြန်မာနိုင်ငံစားသောက်နဲ့ဆေးဝါးကုကဲဦးစီးဌာနကတော့သူရဲ့ standing standard တွေပေါ့နော် quality efficacy နဲ့ safety တွေကိုသူကတိကျစစ်ဆေးပြီးတော့ quality standing standard ကိုမျှတယ်။ထိရောက်တဲ့အတွက်ကြောင့်မို့သူကခွင့်ပြုချက်ပေးလိုက်တဲ့အချိန်မှာပဲ6ရက်နေမှာပဲကျွန်တော်တို့စပြီးတော့ချန်ချီတောင်းချပါတယ်။အဲ့မှာလူနာရီတော့ဝယ်တော့ပြီးတော့မှဒီတရက်နေ့ရဲ့အတွင်းမှာတော်တော်လေးနလန်ထူလာတယ်ဆိုတာမျိုးကိုကျွန်တော်တို့ဒီဖုံးဆက်ပြီးတော့ပြောကြပါတယ်။ဆရာဝန်တွေကလည်းဝမ်းသာအားပြောကြတယ်။သူကဒီ COVID virus ပွားတာကိုသက်သာစီပြီးတော့ဒီ24နာရီအတွင်းမှာပဲကို positive ဖြစ်နေတဲ့လူတွေကနောက်တခြားလူကိုပြန်ပွားဖို့အတွက်ကိုဒါ short ချပေးရဆိုပြီးတော့မှစက်ပြီးလည်းအများကြီးရှိပါရှင့်။ဆေးရုံတက်ရတဲ့နှုံးတွေ၊ပေဆုံးမှုနှုံးတွေကို short ချနိုင်ပါတယ
်။ဒါပေမဲ့ဒေါက်တာဆရာတက်ကတော့ဒီရှိကအရင်တကွေးအတွက်စမ်းသပ်ခဲ့ရမှာဗိုင်းရပ်စ်မျိုးကွဲတင်ပြီးဆေးမတူတာဖြစ်စေတာမို့မသုံးဘဲရထားခဲ့ကအခုကိုဗစ်တက်ပြန်ဆန်းပြီးပထမအကောင်ဆုံးဆေးပြင်မရမှာသာအရေးပေါ်ဖြစ်အမေရိကန်မှာတုံးခွင့်ရထားတာကြောင့်မြန်မာအတွက်လည်းသက်သက်မမတ်လူနာတွေမှာသာသုံးတင်တယ်လို့ဆိုပါတယ
်နံပါတ်1ကအသက်60ခန်းနဲ့ကျော်တယ်နံပါတ်2ကဆေးဘိုက်ကင်းလုံးဝမထိုးထားတဲ့လူတွေနံပါတ်3ကကြီးကျိုးသွေးတို့အဝလွန်တာပေါ့နောက်တစ်ခုကကင်ဆာရောဂါဖြစ်နေတဲ့လူတွေimmunosuppressive medication လို့ခေါ်တယ်။ဟိုပမာနိုင်ငံမှာတော့အများဆုံးသုံးတာကတော့ prednisone ပေါ့နော်။အကျော်တွေကြောင်နေတဲ့လူတွေပေါ့။ rheumatoid arthritis တွေပမာနိုင်ငံမှာအများကြီးရှိပါတယ်။ကိုယ်ခံအဆောအနေနေတဲ့လူတွေပေါ့နော်။ HIV patient တွေ၊နောက်အသည်အစာထိုးထားတဲ့လူတွေ၊စောက်ကအစာထိုးထားတဲ့လူနာတွေ၊အသက်ဘယ်အရွယ်ပဲဖြစ်ဖြစ် vaccine ဘယ်နှလုံးထိုးထားသည်ပဲဖြစ်ဖြစ်၊ဒါ vaccine နဲ့ထိုးထားသည်ပဲဖြစ်ဖြစ်အဲ့ဒီ coronavirus တွေသူတို့အသက်အန္တရာယ်ဆုံးရှုံးနေတဲ့အထိ progress ဖြစ်နိုင်တယ်ဒီသေးကိုတောက်သုံးနေပါတယ်။အသက်65နှစ်ကျော်လို့ရှိရင်ဗက်ဆင်းအပြည့်ထိုးထားရင်စင်တာမရှိရင်တော့ကျွန်တော်တို့အနေနဲ့ကတော့ recommend မလုပ်ပါဘူးဒီနိုင်ငံမှာဆိုရင်တော့သူက category 4လို့ခေါ်ပါလေနောက်ဆုံး category ရဲ့တော့ရောက်ပါလေဘာလို့လဲဆိုတော့အသက်ကြီးတဲ့အတွက်ကြောင့်ဖြစ်တာပါ
ဒီစိတ်ကိုအကျိုးရှိအောင်ဘလို့သုံးသိဖို့ကိုလည်းဒေါက်တာစောင်းနေနေက
သူက covid positive ဖြစ်ပြီးတော့9ရက်အတွင်းဟိုမှာတောက်မယ်ဆိုလို့ရှိရင်ထိရောက်မှုရှိပါတယ်ရက်ကြွားမှာဆိုရင်ဒီဗိုင်းရပ်စ်ကခန္ဓာကိုယ်တိုက်ခိုက်ဖို့အတွက်အချိန်ဟန်သွားမှာဆိုလို့မတောက်တဲ့နဲ့9ရက်လောက်6ရက်လောက်9ရက်လောက်နေပြီးမှတောက်မယ်ဆိုရင်ကကြတော့မထိရောက်မှာဆိုတာရယ်နောက်ပိုင်းဟို day 7လောက်နောက်ပိုင်းညာလေဗိုင်းရပ်ကသူ့ခန္ဓာကိုယ်ရဲ့ immune system နဲ့ရောကြွားတယ်ဆိုတာလည်းရှိရပေါ့နော်ကျမတို့တဘူးမှာအလုံး40ပါပါတယ်ရှင်200 mg ဆိုရင်လေဆိုတော့ဒီတဘူးကတော့1 course ဖြစ်ပါတယ်လူတဦးအတွက်အစာအဆုံးတောက်ဖို့ရအောင်လုံလောက်ပါတယ်ရှင
်ဒါအပြင်ဒီဆေးမသုံးသင့်သူတွေရှိနေတာကိုလည်းဒေါက်တာဆရာတက်က
အသက်65နှစ်အောက်မှာအာယောဂါအမှမရှိတဲ့လူတွေမတောက်သုံးနိုင်ပါဘူးအသက်65နှစ်အောက်မှာဗက်ဆင်းသုံးလုံးထိုးတာဒီအာယောဂါလက္ခဏာမှမပြဘူးဒီဆေးကိုမတောက်သုံးနိုင်ပါဘူးဒီဆေးတွေကအရန်ကို side effect အရာမရှိတဲ့လောက်ရှားပါတယ်ဒါပေမဲ့ကိုဝင်ဆောင်အမျိုးသမီးတွေရဲ့ကလေးကိုနိုးတိုက်အမိခင်တွေရဲ့ကြောက်ကပ်ပြက်ပြီးတော့ကြောက်ကပ်ကိုဆေးနေရတဲ့လူတွေရဲ့အသေးပြက်ပြီးတော့အသေးထဲမှာရေတွေဝင်ပြီးတော့ပိုက်ကြီးကဖောင်းကားပြီးတော့ရေပြင်းဆွဲတဲ့လူတွေအဲ့လိုလူတွေအတွက်မှာစံသက်ထားတာမရှိတဲ့အတွက်ကြောင့်မသုံးနိုင်ပါဘူ
းတကယ်တော့အမေရိကန်ကပထမတန်းစားဆေးမိုနိုကလိုနယ်အန်တီဘော်ဒီထိုးခြင်းနဲ့ Pfizer ကုမ္ပဏီထုတ် Paxlovid ဆောက်ဆေးတွေမရနိုင်သေးတဲ့မြန်မာနိုင်ငံမှာအခုဆေးကလက်ရှိ COVID သရုပ်ထားလိုက်အတွက်အားထားစရာအသစ်ဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်